နေပြည်တော်ကိုရောက်ရှိနေတဲ့တရုတ်မြန်မာနယ်စပ်ကမြောက်ပိုင်းအဖွဲ့ခုနှစ်ဖွဲ့ဟာဒီကနေ့ညနေပိုင်းမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နဲ့နှစ်တုတ်ခွဲပြီးတွေ့ဆုံခဲ့ရမှာပထမအဖွဲ့နဲ့ကတော့ငင်းငင်းလုပ်ငန်းစဉ်ကိုလမ်းကြောင်းတက်တစ်ခုနဲ့ဆွေးနွေးနိုင်ဖို့အဓိကဆွေးနွေးနိုင်ခဲ့ကြောင်းကချင်လွတ်လပ်ရေးအဖွဲ့ KIU
ကဒုဥက္ကဋ္ဌဗိုလ်ချုပ်ဂုံမော်ကပြောပါတယ်ဒီသတင်းကိုဗီအိုအင်မြန်မာပိုင်းရဲ့သတင်းတော်ကိုမိုးစောကနေပြည်တော်ကနေပေးပို့ထားပါတယ်
ဟိုသူတို့တုံးချရတဲ့နှစ်ယောက်စီကျွန်တော်ပြရတဲ့ကျွန်တော်ပြရဟိုအစ်တဘောတိဆုံးတဲ့ဘောမျိုးနဲ့တက်ပြတာဖြစ်ပါတယ်အဓိကကတော့ကျွန်တော်တို့ကြောက်အပြင်စီစီကနေအရင်ပြင်ထားတဲ့စာတမ်းပေါ်မှာအဓိကဆက်ပြီးတော့ကျွန်တော်ကြောင်းကိုကျွန်တော်ပြရပါတယ်ပြီးတော့အဖွဲ့ကောင်းဆောင်ဦးကျောက်ကိုအားကဒီစီစီကဒီ
NCA ပေါ်မှာတရှိတဲ့အချို့သဘောထားတွေကိုဟိုတင်ပြတာဖြစ်ပါတယ်ပြီးတော့နိုင်ငံတော်အကြံပုဂ္ဂိုလ်ကလည်းဟိုသူတို့ဘက်ကသဘောထားတွေအချို့ကိုကျွန်တော်တို့ကပြန်ရှင်းပြပါတယ် ကျွန်းမြန်မာနယ်စပ်အခြေစိုက်အဖွဲ့ခုနှစ်ဖွဲ့ဟာ FPNCC ကိုပြည်တော်စုနိုင်ငံရေးဆွေးနွေးမှုကော်မတီကိုပူးပေါင်းဖွဲ့စည်းထားပြီးတနင်္ဂနွေလုံးပြည်ကတိုက်ခိုက်မှုရစဲရေးအတွက်ဘိုင်လက်ထရယ်ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့တွေဖြစ်ပါတယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့တွဲဆုံရာမှာငြိမ်းချမ်းရေးနိုင်ငံရေးကိစ္စရပ်တွေကိုတရားဆွေးနွေးဖို့အတွက်ညှိနှိုင်းနိုင်
转了就没丢的，因为转了这样的快点了，就没丢的，我们在哪了？七八了，咱们闹白马了，我心里怪的哈，这都都是现在都是下多少年的，运动是为了我们后边呢。这车停的库房，心里真难了，转了转了就就呗，没车丢开了七八了，哎了，不能弄不来是的，白马了转了，一旦心里不七八了。
ဆွေးနွေးမှုတွင်နောက်ပိုင်းမှာ NCA လက်မှတ်ရေးထိုးဖို့အတွက်ဆုံးဖြတ်မှာဖြစ်ကြောင်းပြောဆိုသလိုကချင်ပြည်နယ်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေလျှော့ချရေးနဲ့ပတ်သက်လို့တော့တရားဆွေးနွေးတာမရှိကြောင်းအခုလိုဆက်ပြောပါတယ
်။ဟိုကာကွယ်ရေးဦးစီးချုပ်နဲ့လည်းအဲ့ဒီကိစ္စတွေမပြောပါဘူး။အခုပြောတဲ့ဒီကျွန်တော်ဟိုစိတ်ဆက်မှုတစ်ခုကိုလုပ်ဖို့လိုတယ်ဆိုတဲ့အပိုင်းမျိုးပြောပါတယ်။ဘာဖြစ်လို့ဆိုဒီချိန်ကဟိုကျွန်တော်တို့ PIO ရဲ့အရေးကိုပြောဖို့အထက်မဟုတ်ဘဲနဲ့ခုနှစ်ဖွဲ့စည်းရေးအရေးကိုပြောတာဖြစ်နေတဲ့အဲ့ဒီကိစ္စတွေကိုဆွေးနွေးပါဘူး။
လက်ရှိအချိန်ထိတော့ဆိုရနဲ့တက်မတော်က FPNCC ကိုအတိမတ်ပြုထားတာမရှိသလိုဒီကနေ့တွေ့ဆုံရမှာလဲ FPNCC ကိုလက်ခံတာလက်မခံတာနဲ့ပတ်သက်လို့ဆွေးနွေးတာမရှိခဲ့ပါဘူးဒီလိုတွေ့ဆုံရမှာတော့ဝမိုင်းလာ SSPP ခေါ်ရှမ်းမြောင်းနဲ့ KIO အဖွဲ့တွေနဲ့တွေ့ဆုံပြီးတဲ့နောက်မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဟာ TNLA ခေါ်ပလောင် MNDAA ခေါ်ကိုကအေအေခေါ်ရခိုင်တပ်ဖွဲ့တွေနဲ့ဆက်လက်ဆွေးနွေးခဲ့ပါတယ်ဒီတွေ့ဆုံပွဲနဲ့ပတ်သက်ပြီးတရားသတင်းမရရှိသေးပါဘူးဒီလ17ရက်နေ့ကတော့မြောက်ပိုင်းအဖွဲ့တွေကအပြစ်ခတ်ရစင်းကြီးအတွက် bilateral call နှစ်ဖက်သဘောတူစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့၄ဖွဲ့ဟာတမရော်ကာကွယ်ရေးဦးစီးချုပ်နဲ့တွေ့ဆုံခဲ့တယ်လို့လက်မှတ်မရေးထိုးသေးတဲ့ကျန်းအဖွဲ့၃ဖွဲ့ဟာဒုတိယတမရော်ကာကွယ်ရေးဦးစီးချုပ်နဲ့တရားတွေ့ဆုံခဲ့ကြပါတယ်တမရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်နဲ့တွေ့ဆုံဆွေးနွေးရမှာတော့နှစ်ဖက်အပြုသဘောဆောင်တဲ့တွေ့ဆုံပွဲဖြစ်ကြောင်းနဲ့ NCA မှာပါဝင်တဲ့မူပေါင်းတွေကိုပြန်လည်သုံးသပ်ရေးအတွက်သဘောတူခဲ့တယ်လို့လည်းသတင်းတွေထွက်ပေါ်နေပါတယ်ဒီသတင်းနဲ့ပတ်သက်လို့တရားအတည်ပြုချက်များရှိသေးပေမဲ့လမ်းမဲရက်မှာကျင်းပဖို့ရှိနေတဲ့သတင်းစာရှင်းလင်းပွဲမှာတော့ထုတ်ဖော်ပြောဆိုမဲ့အခြေအနေရှိကြောင်းသုံးသပ်တာတွေရှိနေပါတယ်